စံပြည်နယ်မြောက်ပိုင်းဒေသပြန်လည်ထူထောင်ရေးနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးရောတာတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစိုးရရဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းတင်ကြမှုမရှိသလိုဒေသကနေနဲ့ညှိနှိုင်းတံပိန်းလာမျိုးမရှိတဲ့အတွက်ကြောင့်စစ်ပြက်မိတဲ့အကြောင်းဘူးစီတော်မဲဆန္ဒနဲ့ခူစားပြီးခိုင်အမျိုးသားပါတီရဲ့လွှတ်တော်အမတ်ကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့အလုပ်ဖြစ်ရေးကဦးစားပေးလုပ်ကံနေတဲ့အတွက်ဒေသကနေနဲ့သဘောထားကိုရမှုတွေရှိနေတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြထားပါတယ
်စကန်ပြည်မြောက်ပိုင်းမှာနိုင်ငံတော်အချုပ်အခြာအာဏာနဲ့နေမြေတည်ထောင်ခံရရေးအပါအဝင်ဌာနေတိုင်းမားတွေရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့ဘဝထူထောင်နိုင်ရေးအတွက်တည်ရောက်တဲ့အကောင့်ထဲပုံမှုလုပ်ပေးရေးဘူတီတော်မဲဆန္ဒနဲ့ကိုစားပြု AMP ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်အမတ်ဦးအောင်ပေါင်းရွှေနဲ့တခြားလွတ်တော်အမတ်တွေကအင်္ဂါနေ့မှာတင်ပြဆွေးနွေးခဲ့ကြတာမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီအကောင့်ထဲပေါ်ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အတွင်းခေတ်ဆက်ဆက်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကိုရည်ရှိဖြေရှင်းနိုင်အောင်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒါပေမဲ့ဒီအဆိုကိုဥဆောင်တည်သွင်းခဲ့တဲ့ AMP ပြည်သူ့လွတ်တော်မှဦးအောင်တောင်းရွှေကအစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အားမလို့အားမရဖြစ်နေကြောင်းတုံ့ပြန်ပြောဆိုလာတာ
ပါ။ဒီကအစိုးရလုပ်နေတာကပြည်ထောင်ပအောင်ပြင်ပြဖို့ပေါ့ဗျာ။ဒီလိုမျိုးကလေအပြည့်ကိုဖြေးပြီးတော့သူတို့ဘဟုဥကြီးစနစ်နဲ့လုပ်နေရယ်ဒီဘက်ကလည်းပြည်ပေါင်းဆောင်ရတာမရှိဘူးအထူးသဖြင့်ကျွန်တော်ရခိုင်မှာဆိုလို့ရှိရင်ခိုင်မျိုးသားပါတီကကိုယ်စားလှယ်တွေရှိတယ်နောက်ပြီးတော့စီးရေးဆိုတွေရှိတယ်ဝင်းမီရဖတ်တွေရှိတယ်ဌာနတိုင်းအကောက်ဆောင်တွေရှိတယ်တယောက်မှအဲဆွေးနွေးတယ်မရှိဘူးသူတို့ကအပေါ်ကလာရင်ပြန်ကြကြရယ်အခုရွေးရချယ်တွေလုပ်နေရယ်ဆိုတာလေဟိုနိုင်ငံတကာလူတွေခေါ်လာရယ်ဒီမှာဒေသခံတွေဘယ်လိုမရလဲဆိုတာကိုတောင်းမှသူတို့ဝင်ပြီးသတင်းတောင်းမလို့ဖြစ်နေဆိုတော့ကျွန်တော်တို့ကဒီလုံးလာရေးပြီးတော့တကယ်အမလို့အားများဖြစ်နေတယ်။နောက်ပြီးတော့ဒီဒီကိုလုံချုံစက်ဆက်လို့တူရှိပြီးတော့ရှားတာတွေလုပ်ပြောတယ်။အဲဒီလူတွေကတူရှားတာတွေဆိုတာကလေကျွန်တော်တို့ဘလောက်ပဲရှားတာဒီလိုမှကဒီကနေ့ကပြည်ပပေါင်းမှုမရလို့ရှိရင်ဒီလုံးတွေဟာအလုံးမဖြစ်ဘူး
။ဥအောင်တောင်းရွှေတင်သွင်းတဲ့အဆိုကိုလွတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်တာမှာတော့ရှုံးနေသွားခဲ့ပြီးအဲ့ဒီအဆိုကိုမှတ်တမ်းပဲတင်ထားလိုက်နိုင်ပါလေ။ကောင်တောင်ရှိကတော့အစိုးရရဲ့လှုပ်ဆောင်မှုတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့ယူဆကြောင်းအခုလိုဆက်ပြောပါတယ
်ပွင့်လင်းမြင်သာမှုရှိဖို့လို့လေအစိုးရကဘယ်လိုလုပ်မလဲဆိုတာကိုဆက်ပြဖို့လို့အဲဆိုတော့အခုကအစိုးရအနေနဲ့ဘာမှလေဟိုလူတို့ကိုအပြစ်ပေးတာလည်းမရှိဘူးသူတို့လက်ခံမယ်ဆိုပြောနေတယ်ဆိုတော့အဲ့ဒီလူလက်ခံမယ်ဆိုတိုင်းလေမဖြစ်ဘူးလို့တကယ်တမ်းပြောလို့ရှိရင်သူတို့ဘယ်လိုထားမယ်ဘယ်လိုလုပ်မယ်အစီအမံတွေကိုပြည်သူကိုဆက်ပြတဲ့နေကျွန်တော်တို့ဒီကလေးအကျဉ်းဉာဏ်ကိုယူတယ်အဲ့လိုလုံးဝကျွန်တော်ဟုတ်ကဲ့လေပြန်လာမယ်ဒီမှာအစိုးရအနေနဲ့လည်းဒီလိုလုပ်ပြီးကောင်းပြီဆိုတာကိုအပြေမဲ့ရမယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပကဟာနိုင်ငံတကာအရေးအထိကြီးထွားလာနေတာကြောင့်ဒီကိစ္စပြေလည်အောင်အစိုးရဘက်ကဆောင်ရွက်နေခြင်းဖြစ်တာကြောင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြောဆိုမှုဟာမှန်မှန်ကန်ဘူးလို့မြမအရေးလေးလာတုံ့တက်သူဦးစီသူအောင်မြင့်ကပြောပါတယ
်ဆက်လက်ကြီးသွားတဲ့အခါမှာဒါနိုင်ငံတကာကရောအတိုင်းအတာတစ်ခုထိပြည်ရောအတိုင်းအတာတစ်ခုထိပြည်လည်မှုရအောင်အစိုးရကသူလုပ်တယ်လုပ်တော့အစိုးရဟာအဲပွင့်လင်းမြင်သာမှုမရှိဘူးသူတို့ကသူတို့လုပ်တယ်ဆိုတော့အဲ့ဒါကတော့မမှန်ဘူးတော်တော်စီကလောက်အခုလက်ရှိအစိုးရကသူလုပ်တဲ့ဟာတွေကိုဒီဒီချာချာသူပြောပြီးတော့မှခရီးဝင်ပြီးပြညာပြီးတော့မှသူလုပ်တာတွေပဲအဲ့ဒါကတော့အဲ့ဒီစစ်ဆေးချက်ကတော့မမှန်ဘူ
းရခိုင်ပြည်ပကကိုကန်တွယ်ဖြည့်ရှင်းတဲ့နေရာမှာအစိုးရနဲ့ဒေသခံတိုင်းရင်းသားတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကတော့မငြင်းနိုင်တဲ့ကိစ္စဖြစ်တယ်လို့လည်းဦးစီသူအောင်မြင့်ကပြောပါတယ
်ဒီသဘောထားဆွေးနွေးမှုကြီးကကိုကျင်းရှာကြည့်လို့မြင်နေရတယ်လေမြင်နေရတဲ့ခါကျတော့အစိုးရအနေနဲ့ကြားတဲ့ခါကျတော့သူကအလုပ်ဖြစ်ဖို့ကတူတာဟုတ်အလုပ်လုပ်ဖို့ကတူတယ်ရှိဖို့သွားလို့ကတူတယ်မဟုတ်ဘူးဆိုရင်ဒီမျိုးကူးတွေကတကယ်ကိုဟိုဆန့်ကျင်ပဲဆန့်ကျင်ပဲမှာတော်တော်ကိုဆန့်ကျင်ပဲအချက်လက်ကြီးတော်တော်များများမှာဆန့်ကျင်ပဲ
ဘူတိတော်မဲဆန္ဒနယ်ကတည်သူလွတ်တော်အမဦးအောင်တောင်းရွှေကတော့အစိုးရအနေနဲ့ဒေသခံတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းမပေးနိုင်တာဟာသူတို့ရဲ့အားနည်းချက်ဖြစ်ကြောင်းပြောပါတယ်ရခိုင်ပြည်မြောက်ပိုင်းကတဖက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်9သိန်းနီးပါးပြန်လည်လက်ခံရေးကိစ္စကိုဦးစီးဆောင်ရွက်နေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရပြန်ပို့ရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ထောင်စုရေးဝန်ကြီးကိုပေးလိုက်တဲ့စာရင်းကိုတာဝန်ရှိသူတွေအနေနဲ့အခုသတင်းပတ်အတွင်းမှာစတင်စစ်ဆေးနေပြီဖြစ်ကြောင်းစစ်ဆေးမှုတွေပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်ကြောင်းအင်္ဂါနေ့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ